ချင်းနိုင်ငံမှာရာထူးကဖြုတ်ချခံရတဲ့သမ္မတမော်စီကိုထောက်ခံသူတွေကသူ့ကိုအာဏာပြန်အပ်ဖို့ဆက်ပြီးတောင်းဆိုနေကြချိန်မှာသမ္မတကိုထောက်ခံသူတွေနဲ့အီဂျစ်စစ်တပ်ကြားဖြစ်ပွားတဲ့ပြည်ပက်ခါတွေကြောင့်တိဆုံးသူ9ယောက်ဒဏ်ရာသူပေါင်း261ယောက်ရှိပြီလို့အီဂျစ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။လူစုလူဝေးနဲ့ဆန္ဒပြမှုတွေကြောင့်သမ္မတဟောင်းမော်စီကိုစစ်တပ်ကရာထူးကဖိရှားပြီးတရက်နှစ်ပတ်လောက်ကြာမှဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ကိုင်ရိုမြို့လေကောင် Ramses ရင်မြစ်မှာလူ400ကျော်ကိုတာဝန်ရှိသူတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။တိုက်ခိုက်မှုတွေဟာကိုင်ရိုမြို့တခြားနေရာတွေမှာလည်းဆက်ပြီးဖြစ်ပွားနေပါတယ်။အင်ဂါနီကတော့အီဂျစ်ကြားပြတ်အစိုးရသမ္မတရဲ့ပြောခွင့်ရသူကမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့အပါအဝင်အစ္စလာမစ်လှုပ်ရှားသူတွေကိုအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းမှာပါဝင်ကြဖို့မျှော်လင့်တယ်လို့ပြောဆိုလိုက်ပါတယ်။ဝန်ကြီးအဖွဲ့ထဲမှာမွတ်စလင်ညီကိုရောများအဖွဲ့ရောရှေးယိုးဝါဒီနော်ပါတီကိုရောပါဝင်ဖို့ကန့်လန့်ခဲ့တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဝါယင်မွတ်စလင်ညီကိုရောများအဖွဲ့တာဝန်ရှိတဦးကိုကိုးကားတဲ့ Writers သတင်းမှာတော့ဂျာပြအစိုးရဝန်ကြီးချုပ် Hazel L. Balawi ကအသွင်ကူးပြောင်းရေးကက်ဘိနက်ဝန်ကြီးအဖွဲ့အတွက်ဘယ်လိုရာထူးမျိုးကိုမှကန့်လန့်တာမျိုးမရှိဘဲတကယ်လို့ကန့်လန့်ခဲ့ရင်လေသူတို့အဖွဲ့ကပယ်ချမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်